မြန်မာနိုင်ငံကပြည်သူတန်းကျော်ဟာမဲပေးခွင့်ရုပ်သိမ်းခံရတာဒါမှမဟုတ်ဥယျာဉ်စွန့်ခွာပြည်တွင်းဒုက္ခသည်တွေအဖြစ်တင်းရှောင်နေရတဲ့အတွက်နိုဝင်ဘာ၈ရက်ဒီကနေ့ကျင်းပတဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးလို့ Refugees International ခေါ်အပြည်ပြည်ဆိုင်ရာဒုက္ခသည်များကူညီရေးအဖွဲ့ကစနေနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြစ်တင်ဝေဖန်လိုက်ပါတယ်မဲပေးခွင့်ဆုံးရှုံးသွားသူတွေထဲမှာရိုဟင်ဂျာတွေနဲ့အခြားသောနေဆက်ဒေသကတိုင်းသားလူနည်းစုတွေအများဆုံးပါဝင်တယ်လို့ကြေညာချက်ကထောက်ပြပါတယ်။အင်ဒိဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံကထွက်လာကြတဲ့ရိုဟင်ဂျာ9သိန်းကျော်ရှိပြီးမြန်မာနိုင်ငံနဲ့ကြံနေတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းခွဲခြားဖိနှိပ်ဆက်ဆံတာရင်ဆိုင်နေရဆဲဖြစ်တယ်လို့ RI အဖွဲ့ရဲ့ကြေညာချက်ကဆွဆဲပါတယ်။နိုင်ငံတကာကအခုလိုခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကရောစစ်တပ်ကပါလက်မခံပယ်ချထားပါတယ်။2015မှာလုပ်ခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲကိုတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးသမိုင်းမှတ်တိုင်အဖြစ်ကဘာကမြင်ခဲ့ကြပေမဲ့ဒီ2020ရွေးကောက်ပွဲကတော့အခုထိဒီမိုကရေစီစံနှုန်းတွေနဲ့အလန်းဝင်းနေတယ်ဆိုတာပြသရာရောက်နေကြောင်း RI အဖွဲ့အကြီးညာချက်မှာသုံးသပ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအခုလိုကမောက်ကမဖြစ်နေတဲ့အခြေအနေကိုအမေရိကန်နဲ့အတူမဟာမိတ်နိုင်ငံတွေကလက်ခံအသိမှတ်ပြုပြီးမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းရေးနဲ့နိုင်ငံဖွံ့ဖြိုးရေးအတွက်မြန်မာကောင်းဆောင်တွေအလေးအနက်ကံတွယ်ဖြည့်ဆင်းလာစေဖို့ဖိအားပေးတိုက်တွန်းတယ်လို့ Washington DC အခြေစိုက် Refugees International အဖွဲ့ကပြောပါတယ်လူတိုင်းရဲ့သဘောထားအမြင်ကိုထည့်သွင်းစဉ်းစားမှသာဒီမိုကရေစီရှင်သန်လာနိုင်မှာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါတယ်ခင်ဗျာ